ော်မဟုတ်ဗျာမိမိဝင်ပါခင်ဗျာဒီတန်းနေကြောစီကျင်တာကတော့ဥသိန်းစိန်အစိုးရတက်ပြီးကလေးကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်စစ်တပ်ချင်းဆက်ဆံရေးဆိုတဲ့ပုံစံတစ်ခုရှိခဲ့တော့ထင်ပါတယ်ဆိုတော့အဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံစံမျိုးရှိခဲ့တယ်လဲအခုတော့ပြတ်သွားပြီပေါ့နော်အဲ့ဒါ
ဟုတ်ကဲ့ရှင်ဟိုမြန်မာနိုင်ငံပေါ့နော်ဒီမိုကရေစီ transition အချိန်မှာပေါ့ကျွန်တော်တို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျွန်တော်တို့ရဲ့ center မှာလာပြီးတော့အကြောင်းမှတက်တာပေါ့နော်အကြောင်းမှတက်တာဒီသူများတွေကခဏခဏပြောတယ်ဒီဥစ္စာ training ဆိုအဲ့ဒါမှတကယ်တော့ training မဟုတ်ဘူးကျွန်တော်တို့က education ဆိုတာပညာတင်တာပေါ့နော်ကျွန်တော်တို့တင်ပေးတာအပြည်ပြည်ဆိုင်ရာဆက်ဆံရေးNow, the civil-military relation, you know, the democratic government out ma bon, no system တစ်ခုအောက်မှာ civil-military relation ဘယ်လိုရှိရလဲဆိုတာအားလေးသင်ပြရပါ။အ
ဲ့ဒီဆက်ဆံရေးဟာပြတ်သွားပြီပေါ့နော်အနာသိမ်းရေးနောက်မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအားလုံးကဒီ US ကနေ sanction လောက်ထားပါတယ်မြန်မာစစ်တပ်က
အခုရုရှားက Ukraine ကိုတူးကျော်ပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပူပြီးအလံဝေးသွားတယ်လို့ပြောလို့ရပါခင်ဗျာ။
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးတာကတလောက်လောက်မရှိဘူး။ပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အာဏာသိမ်းတာနဲ့ဟို democratic elected ဝင်နေကိုဖမ်းဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးရဲ
့။အချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီအပေါ်မှာအရေးယူမှုမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွမ်းဆောင်မှုတွေဟာသိပ်ဖြောင်းမှုရှိဘူးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်ကြောက်နေဘယ်လိုပြောလို့ပါလဲခင်ဗျာဒီစက်ကို
။ဟုတ်ကဲ့ကျမတို့ဒီတမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ဘာသွားတွေ့လဲဆိုတော့သူတို့အဓိက၃ချက်ပါတယ်။အဓိကတုံးကအပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကြတော့အပြည်ပြည်ဆိုင်ရာကဖိအားအနှခုနောက်သုံးချက်မြောက်ကကြတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးခုကိုတွားတွေ့တယ်ဆိုတော့ဒီဥစ္စာအပြည်ပြည်ဆိုင်ရာရဲ့ဖိအားအရန်ကြီးကြီးတယ်အဲ့ဒီဥစ္စာကိုအကြွကြောင်းလဲ US ကဒီဘက်ကနေပြောပေါ့နော်ဥဆောင်ပြီးတော့ဒီဘလူးနီးနဲ့ဖိအားပေးရမလဲဆိုတာဆောင်ရွက်နေတယ်ပေါ့နော်အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟိုနောက်ပြီးတော့ diplomatic ပေါ့နော်ဟိုဝင်နေတဲ့ ASEAN တို့နဲ့ဟိုနင်းနေတဲ့ neighboring country တွေနဲ့ European country တွေအလုံးနဲ့တူပူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာအဲ့ဒါကြောင့်မလို့လဲဒီဖိအားကအများကြီးရှိလာတာ
ဆိုတော့ခုနကမြန်မာပြည်သုံးချက်မှာဒီလိုရဆန့်ကျင်ဥကြွမှုအဲ့ဒါကတော့မြန်မာနိုင်ငံသမိုင်းမှာတခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြွမှုတွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းသမားတောင်မမြင်ရပါဘူးဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအား enough pressure ရှိပါရဲ့လားလူတွေကညှိတွားရတဲ့အဲ့ဒီကိစ္စကိုအဲ့ဒါပိုပြီးလှုပ်သင့်တယ်ဖီအားပိုပြီးပေးသင့်တယ်အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်ကျွန်တော်အဲ့ဒီကိစ္စကိုသိနေတာပါအထူးသဖြင့်စီးပွားရေးအချင်းတန်ခတ်ပိတ်ဆိုတဲ့နေရာမှာရေနံတို့ဘာလို့ဆိုရင်သူကမပိတ်ဆိုဘူးဖြစ်နေတယ
်ကျွန်တော် US State Department ကနောက်ထပ် sanction တစ်ထုတ်ထပ်လာပြန်ပြီဆိုတော့အဲ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေလံနဲ့ဥစ္စာလဲသူတို့ထိဖို့ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေလံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်းလာပဲနဲ့လုတ်လိုက်မယ်ဆိုလို့ရှင်တန်တမာနဲ့ပတ်သက်တဲ့အဖြစ်အားနဲ့မှာသွားပြီးတော့ညှိနိုင်တယ် right ဆိုအဲ့ဒီကြောင့်မှလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွေးနွေးပြီးတော့လုပ်ဆရာတွေလိုအပ်တယ်လို့ကျွန်မတွေ့မိတယ
်ဟာဒီမဲ့လေတခုစဉ်းစားမိတာအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ European country တွေကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကြုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ရေနံဟာဘယ်ကဘယ်ရာရာပို့ပြီးလူအနေနဲ့သဘောတတော်တော်ငါဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆာဥဒီအရေဗျားအပါအဝင်ပေါ့လေ Middle East နိုင်ငံတွေကိုသူကရေနံပို့ပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတာကြားပါတယ်သူကလက်မခံကြဘူးရဲ့ဆိုတော့မြန်မာနိုင်ငံကရေနံဟာဘာပဲပြောပြောသူတို့ကပို့ပြီးလူအနေလို့များသူတို့လက်ပိုက်ကြည့်နေဥမာတိကျအောင်အဲ့ဒီတ
က်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာအရေးအပြည်ပြည်ဆိုင်ရာဆက်ဆံရေးကလည်းပါသေးတယ်နော်ဆို ဟိုရုရှားနဲ့ယူကရိန်းကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးစူးစမ်းဆိုတော့
အဲ
့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဆိုတော့မိမိပြောတဲ့အချက်၃ချက်ထဲမှာစန့်ကျင်မှုရဲ့နောက်ပြီးပြပဖြစ်ရဲ့နောက်နံပါတ်၃ချက်ကပုံပြီးစိတ်ဝင်စားဖို့ကောင်းတဲ့ defection ဆိုတော့စစ်တမ်းက elite ဆိုတော့ကျွန်တော်နားလည်တာဥပမာ Philippines မှာဖြစ်တဲ့ကိစ္စမျိုးလား Ramos တို့ Henry တွေတို့မကူဆုံးကဆိုဒက်ဖက်လိုက်တယ်ဒီဒီဘက်ကိုဘက်ပြောင်းလိုက်တယ်အဲ့ဒီပုံစံမျိုးကိုပြောရဆိုရင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင်ဗျာ
ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာအောက် defection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမျိုးမျိုးကြောင့်မထွက်နိုင်လို့သာနေနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှင်အတိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆို crony စီလေ elite ဆိုလို့ရှင်မြန်မာနိုင်ငံမှာကြတော့ crony ဆိုပြောလို့ရတာပေါ့နော် crony စီသူတို့လိုက်ဖမ်းနေတယ်သူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျမတို့ indicator တကူကအဲ့ဒီ elite တွေကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မလို့သူတို့ကလိုက်ဖမ်းနေလို့ကျမခတ်မှန်းလို့ရတယ်ပေါ့နော်ခတ်မှန်းလို့ရတယ်ဆိုတော့နောက်ခုလုံးပြန်ပြီးတော့ကြည့်လိုက်လို့ရှင်ဒီ defection ဆိုတဲ့ဥစ္စာကအာတော်တော်များများတမိုင်းနဲ့ပြန်ချင်တခါမှမတွေ့ဘူးရဲ့အလဘဘောနော်ဖြစ်လာပြီလို့တွေ့လို့ရတယ်
ဟုတ်ကဲ့မိမိကိုယ်တိုင်တမခပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီးပူးစီးတက်သူတို့မှာတော်ပြီးလိုက်ရှာပေးတယ်ပညာသင်ပေးတယ်ဆိုတော့ကျွန်တော်တို့စီးရပါတယ်ဆိုတော့အဲ့ဒီအခါမှာရောသူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီဒီမိုကရေစီအထင်ကိုအောက်မှာနေရတဲ့တမန်တော်တခုဖြစ်ရေးကိုသူတို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေ့ခဲ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်အောက်ညာတော့အဖြစ်ကျမထီထွေအဲ့ဒီမှာကျတော့သူတို့တွေကအဲ့တုန်းကအများကြီး expectation ရှိတယ် expectation ဆိုတော့
ပြောလိုက်ရ
ဟုတ်ကဲ့မျှော်လင့်ချက်အများကြီးသူတို့မှာရှိတယ်အဲ့တုန်းကသူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှာရှိတယ်တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လှုပ်ချင်တယ်အဲ့လိုလှုပ်တဲ့အခါမှာလဲသူတို့ကိုလေးလေးစားစားနဲ့နော်ဟိုဂုံယူစွာသူတို့လှုပ်ချင်တယ်အဲ့ဒီတော့ကလေကျမလှုပ်တဲ့အခါမှာဒီကဘာလုံးကလည်းမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချင်းကြီးနေနည်းနည်းအချင်းကြီးရပါဘာလို့ဆိုလို့ဆိုစစ်တပ်ကို၌ကဒီ democratic transition ကိုလုပ်ပေးလိုက်တယ်ဆိုတော့လေလူတွေကတခါရဲအရန်နဲ့အံ့ဩပြီးတော့သူတို့လက်ခံကြတယ်ပေါ့နော်တော်တော်ကြိုးဆိုကြတယ်ကြိုးဆိုအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှင်တခါရဲသူတို့ကိုလုံးဝဟိုလူစိုးလိုမျိုးထင်ပြီးတော့လုံးဝဟိုနည်းပြစ်ပယ်လိုက်ကြတယ်ဟုတ်တယ်အဲ့ဒီထိခါရဲကိုထိုးကြပါတာပေါ့နော်ဆိုကျမတခါလေးကြရင်ကျမစိတ်ထဲမှာလည်းတခါလေးကြရင်အဲ့ဒီစစ်ဘိုးကြီးရေကိုကျမပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့မြင်မိတယ်သူတို့အဲ့ဒီအချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့မျော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူတို့အရန်လဲ excited အဲ့ဒီအချိန်မှာအရန်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးဆိုတော့ဒီတစ်ခါရဲ့ဟိုနည်းနည်းကိုအဝီစီတဲ့ကိုဝင်သွားတယ်ဆိုတော့သူတို့အတွက်လည်းကျမတော်တော်တစ်ခါလေးကြာလို့ရှိရင်စိတ်မကောင်းဘူးဖြစ်နေပါတယ
်ဒါမဲ့လောလောဆယ်မှာသူတို့ကိုအစည်းအလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုင်းမင်းတသက်ဘူးဆိုတာလည်းသိတယ်လက်အောက်ကတက်မတော်တဲ့ဘုန်းနှံတွေဟာသူတို့မကျေနပ်ကြဘူးသူတို့ဘဝကျဉ်ကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိတယ်သို့တော်လည်းဘာကြောင့်သူတို့ဟာအစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါကလေး
ကျမကဒီ interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့ကအားလုံးတလားတော့အများကြီးလည်းမရှိတော့ဘူး။ဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပေါ့နော်။တကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ800ရှိရတယ်။အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်။အဲ့ရှိတဲ့150ထဲမှာလည်းသူတို့50ရာခိုင်နှုန်းကပဲ combat ready နော် combat ready ရှိတယ်။ဆို85ယောက်လောက်ပဲရှိတော့တယ်။ဆိုတိုက်ရင်တစ်ခုမှာအဲ့ရှိတဲ့လူတွေတော့လည်းသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်။အာလုံးဝ fight မလုပ်ချင်တော့ဘူး။တချို့တွေကြတော့အရန်အသက်ကြီးနေပြီ။အာဟိုဆိုပါတော့စာကျင်နေပါလေနော်။သူတို့တက်တက်လုံးဝလည်းစစ်တက်ထင်ပါပဲသူတို့လုပ်လာပြီးဘယ်လိုမှထွက်လိုက်လို့ရှင်လဲသူတို့မှစာရေးတောက်ရေးဘာလုပ်မလဲဆိုသူတို့စိတ်ပူတယ်။နောက်ပြီးတချို့တွေကြတော့လည်းသူတို့ရဲ့မိသားစုတွေပေါ့ဟုတ်တယ်မလား။အခုချိန်မှာစစ်တက်ကမိသားစုတွေကိုလည်းအရန်နဲ့ကင်နာရင်ဆိုတော့အဲ့ဒီဥစ္စာတွေလည်းဟိုနည်းမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တပ်ကသူတို့ဘာလဲချုံကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistic ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိတယ
်ဟုတ်ကဲ့နောက်တစ်ပတ်ကိုလည်းကျွန်တော်မေးချင်ပါတယ်လက်နက်ကင်ပြီးတော့ဖြည့်ဆန်းနေရတဲ့ EAOs တွေနဲ့အခု PDF တွေသူတို့ရဲ့အင်အားတော်ဒါစီးရေးကြောင့်နေတဲ့ပုံစံတောင်နဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ညမှုသူရဲ့ unity strength အဲ့ဒါတွေကိုမိမိဘယ်လိုသုံးသပ်မိပါလဲ
။ဟုတ်ကဲ့။ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီဥစ္စာသူတို့ကိုကျမ B+ အတွေ့အကြုံမရှိတကယ် training လည်းမရှိဘဲနဲ့ဒီလောက်ထိလုပ်နိုင်နေဆိုတော့တော်တော်ချီးကျူးစရာပဲ။အပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A ထိရမယ် A+ ရတော့သူတို့ဒီဥစ္စာလုပ်နိုင်မယ်လို့ကျမသုံးသပ်ပေးလို့ရတယ်။